Hong Kong မှာရှိလာတဲ့ကျင်းပမဲ့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့ညီလာခံကြီးဟာကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးညှိနှိုင်းမှုတွေအတွက်တည်ငြိမ်ကြီးရှင်ရွှေကြီးပုံစံအခွင့်အလမ်းတစ်ခုဖြစ်နေကြောင်းအမေရိကန်ပြည်ထောင်စုကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ် Robert Portman ကပြောပါတယ်။ကျောင်းကိုရီးယားနိုင်ငံဘူဆန်မြို့မှာဒီသတင်းဖတ်တွင်ကျင်းပနေတဲ့ APEC နိုင်ငံခေါင်းဆောင်များတွေ့ဆုံရမှာ Mr. Portman ကအခုလိုပြောကြားခဲ့တာပါ။ကမ္ဘာလွတ်လပ်စွာကုန်သွယ်ရေးကိစ္စကိုရှေ့တိုးနိုင်မဲ့ရဲရင်ပြတ်သားတဲ့ကြီးညာချက်တစ်စောင်အတွက် APEC နိုင်ငံတွေကကုန်သွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကနေပြီးတော့သဘောတူလိုက်ပြီးဖြစ်ပါတယ်။ဒီကြီးညာချက်ကကုန်သွယ်ရေးညှိနှိုင်းမှုတွေအတွက်အဓိကအတားအဆီးဖြစ်နေတဲ့စိုက်ပျိုးရေးအမတော်ကြီးကိစ္စကို WTO ဖွဲ့ဝင်နိုင်ငံတွေတင်းကြီးတင်းကျပ်ထဲလှုပ်ဆောင်နိုင်ဖို့တောင်းဆိုထားပါတယ်။ APEC ဝန်ကြီးများကြီးညာချက်မှာအကြမ်းဖက်မှုနဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့ငှက်တုပ်ကွေးရောဂါတိုက်ဖျက်ရေးကနဦးလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးလှုပ်ဆောင်မှုအစ်စ်တွေဖော်ဆောင်ကြဖို့လည်းတောင်းဆိုထားပါတယ်။ဒီသဘောတူညီချက်စာတမ်းကိုတောက်ချာနဲ့စတင်ကျင်းပမယ်။APEC ခေါင်းဆောင်များနှစ်ပတ်လည်ညီလာခံမှာတင်သွင်းမှာဖြစ်ပါတယ်။